ိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်အမေရိကန်နိုင်ငံသားတဦးရောဂါစတင်ပြန့်နှံ့ရာဝူဟန်မြို့မှာသေဆုံးသွားတယ်လို့တရုတ်နိုင်ငံဘီဂျင်းမြို့ကအမေရိကန်ဆိုင်ရာဒီကနေ့အတည်ပြုပြောဆိုပါတယ်။အသက်60အရွယ်ရှိပြီဖြစ်တဲ့အဲဒီအမေရိကန်နိုင်ငံသားဟာဖေဖော်ဝါရီလ6ရက်နေ့မှာသေဆုံးသွားတာပါ။ဂျပန်နိုင်ငံကလူတစ်ယောက်ကလည်းနမိုနီယာအဆုတ်ရောင်ရောဂါနဲ့ဝူဟန်မြို့မှာသေဆုံးခဲ့တာကြောင့်ကိုရိုနာဗိုင်းရပ်စ်ကြောင့်ဖြစ်ပုံရတယ်လို့ပြောဆိုပေမဲ့အတည်ပြုနိုင်ခြင်းတော့မရှိပါဘူး။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့နေတဲ့တရုတ်နဲ့တခြားနိုင်ငံတွေအတွက်ရောဂါကပ်ကွယ်တားဆီးရေးအတွက်အမေရိကန်ပြည်ထောင်စုကဒေါ်လာတန်းတရာအကူအညီတွေပေးအပ်ခဲ့ပါတယ်။တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူ924ဦးနဲ့နိုင်ငံနဲ့ဒေသပေါင်း28ခုမှာတော့ရောဂါကူးစက်ခံရသူ3000ခွဲလောက်ရှိသွားပါပြီ။အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ဖွန်ပြောကတော့အမေရိကန်ပြည်ထောင်စုကအခုလိုဒေါ်လာတန်းတရာအကူအညီထောက်ပံ့တာဟာရောဂါကူးစက်ပြန့်မောရေးမှာအမေရိကန်အနေနဲ့အလေးနဲ့ထားပြီးတော့ဦးဆောင်လုပ်ကိုင်နေတာကိုပြသတဲ့အလို့ရဖြစ်တယ်လို့တောက်ကြနေကပြောဆိုသွားပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုအကြောင်းစပြီးတော့သတိပေးခဲ့တဲ့တရုတ်ဆရာဝန်တည်ဆုံခဲ့တဲ့ကိစ္စနဲ့ပတ်သက်လို့လည်းပြည်တွင်းကဝေဖန်မှုတွေနဲ့အကြီးအကျယ်ရင်ဆိုင်နေရတဲ့တရုတ်သမားရှီချင်းပင်ရဲ့ရောဂါတက်ချက်ရင်းအားထုတ်လုပ်ကိုင်မှုတွေကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတောက်ကြနေမှာတယ်လီဖုန်းဆက်ပြီးတော့ချီးကျူးပြောဆိုခဲ့တာပါ။ကိုရိုနာရောဂါကူးစက်ပြန့်နှံ့မှုအပေါ်တရုတ်နိုင်ငံနဲ့သမ္မတရှိရဲ့တုံ့ပြန်ဆောင်မှုတွေဟာခိုင်မာအားကောင်းပြီးတော့အပြေအဝအာရုံဆိုင်လှုပ်ဆောင်နေတာဖြစ်တဲ့အတွက်တိတ်ကိုအောင်မြင်တဲ့လုပ်ငန်းတွေဖြစ်လာပါလိမ့်မယ်လို့လည်းသမ္မတထောက်က Twitter ဆက်မျက်နှာမှာရေးသားခဲ့ပါတယ်။